တော်တာရှင်များရှင်ဒီကနေ့ပြည်တော်စုလွှတ်တော်မှာဒုတိယသမ္မတ1ဦးမြင့်ဆွေဒုတိယသမ္မတ2ဦးဟင်ရီဘန်တီယူနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်တို့တဲကတူကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်သမ္မတအဖြစ်မဲပေးရွေးချယ်ကြရမှာဦးဝင်းမြင့်သမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ဒီနေ့လွှတ်တော်အစည်းအဝေးကိုတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်636ဦးကလျှို့ဝှက်ဆန္ဒမဲပေးပြီးတော့ရွေးချယ်ကြတာဖြစ်ပြီးဦးဝင်းမြင့်ကိုထောက်ခံသူ403ဦးဦးမြင့်ဆွေကိုထောက်ခံသူ212ဦးဦးဟင်ရီဘန်တီယူကိုထောက်ခံသူ18ဦးရှိခဲ့ပြီးတော့ပယ်မဲ၄မဲရှိခဲ့ပါတယ်။ထောက်ခံဆန္ဒမဲအများဆုံးရရှိခဲ့တဲ့ဦးဝင်းမြင့်ကိုသမ္မတအဖြစ်ရွေးချယ်တင်မြှောက်ကြောင်းပြည်တော်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကကြေညာခဲ့ပါတယ်။သမ္မတရွေးချယ်ပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလေ့လာသူအဖြစ်တက်ရောက်ခဲ့ပါတယ်။ဒါအပြင်ပြည်တော်စုဝန်ကြီးတချို့နဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကလည်းလေ့လာသူတွေအဖြစ်တက်ရောက်ကြပါတယ်။နိုင်ငံတော်သမ္မတအသစ်ရွေးချယ်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုတွေကလူဒန်းစားနယ်ပယ်တည်တည်မှာစိတ်ဝင်စားစောင့်ကြည့်ကြကြတာဖြစ်ပါတယ်။အခုလိုဦးဝင်းမြင့်ကိုရွေးချယ်လိုက်တဲ့အခါမှာတော့နယ်ပယ်တချို့ကကြိုဆိုတမ်းတွေကိုကြားရပါတယ်။မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့စူးစူးဝါးဝါကြဆင်းနေကြတာအလုံးအသိဖြစ်ပါတယ်။ဦးဝင်းမြင့်ဟာဥပဒေပညာနောက်ခံရှိသူဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးခန္ဓာအတွက်ထိထိရောက်ရောက်စွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့မောင်တော်ခရိုင်ဒုတိယခရိုင်တရားသူကြီးဦးညိုလင်ဦးကပြောပါတယ
်။သူကလွှတ်တော်တက်တက်မှာလဲလွှတ်တော်အမအနေနဲ့အတွေ့အကြုံတွေရခဲ့ပြီးနောက်ဒီဘက်မှာလဲလွှတ်တော်ဥက္ကဋ္ဌကြီးတယောက်အနေနဲ့အတွေ့အကြုံတွေရခဲ့ပြီးဆိုတော့ကျွန်တော်ဒီနိုင်ငံကိုဒီသမရာရီတယောက်အနေနဲ့ဥဆောင်နိုင်လိမ့်မယ်လို့အဲ့လိုကျွန်တော်ကမျှော်လင့်ပါတယ်။သူကလဲဥပဒေပညာရှင်တယောက်လဲဖြစ်တဲ့အတွက်ကြောင့်မလို့ဒီတရားရှင်ကြီးဥပဒေပြည်ပေါ့ဗျာဒီဘက်ကံကဏ္ဍတွေပေါ့တရားဥပဒေစိုးမိုးရေးတို့ဒီကဏ္ဍတွေမှာပုံပေါ်ပြီးတော့စွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒီအခုလက်ရှိရှိနေတဲ့အခြေအနေတွေပုံမကောင်းမွန်တဲ့အခြေအနေတွေကိုကျွန်တော်ကမျှော်လင့်ပြီးတော့အဲသူ့ကိုချိုးချတာပေါ့ဗျာကျွန်တော် ARD တိုင်းသားတယောက်အနေနဲ့ပေါ့အထူးသဖြင့်တော့ပသိမ်းသားတယောက်အနေနဲ့ကျွန်တော်လည်းပသိမ်းသားဆိုတော့အထူးတလဲချိုးဆိုပါတယ်ဗျာ
ဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့စဉ်ကလည်းကျမ်းမာရေးကဏ္ဍကိုတတ်တတ်လက်လက်ရှေ့ဆက်ကြဖို့ပြောဆိုခဲ့ဦးတယ်လို့ဆိုပါတယ်ဒါကြောင့်သူသမရဖြစ်လာတဲ့အခါကျမ်းမာရေးကဏ္ဍမှာလည်းပိုပြီးဆောင်ရွက်လာနိုင်မယ်လို့မျှော်လင့်ကြောင်းပြောပြတာကတော့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနဌာနမှူးဒေါက်တာထွန်းမြင့်ဖြစ်ပါတယ
်။ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီဖက်ဒရယ်အရေးပေါ့လေ။ဒီအရေးတွေပြုပြင်ပြောင်းလဲမှုတွေဟာပိုပြီးတော့မြန်ဆန်လာမယ်လို့ယုံပါတယ်ခင်ဗျ။အဓိကချက်ကကြည့်ရတာကလွှတ်တော်ကိုထိန်းချုပ်သွားတာတွေကြီးတဲ့ခါကျတော့ဦးဝင်းမြင့်ကပိုပြီးတော့တော်တော်လက်လက်နဲ့ဆောင်ရွက်နိုင်မယ်လို့လည်းယုံလို့ပါခင်ဗျ။သူလွှတ်တော်မှာပြောနေတာကတော့ကျွန်တော်တို့ဒီအချင်းပြတ်ချစားမှုတွေပေါ့လေ။ကစားမှုတွေကိုလွှတ်တော်ကိုယ်စားလှယ်တွေကိုဒါတွေကိုဆောင်ရွက်ကြပါဆိုပြီးသူညွှန်ကြားတာတွေတွေ့ပါတယ်ခင်ဗျအဲ့ဒီတော့ဒီ anti-corruption ကိစ္စမှာတော့ပို့ပြီးတော့ဆောင်ရွက်နိုင်မှာလို့ယူပါတယ်တချို့ကျွန်တော်တို့ကျန်းမာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူကတော်တော်လေးလေးဆောင်ရွက်ဖို့ပြောတာဆိုတာတွေလည်းကျွန်တော်တို့ကြားနေရတာရှိပါတယ်သူအဲ့ဒီလိုမျိုးပြောတဲ့အတွက်ကြောင့်မလို့သူသမရအဖြစ်အစိုးရအဖွဲ့ကိုတာဝန်ယူတဲ့အခါမှာအစိုးရအဖွဲ့ရဲ့လုံနိုင်ကန်နိုင်တဲ့အခြေအနေတွေကကျွန်တော်တို့ပို့ပြီးတော့ကျမရဲ့ကိစ္စမှာလည်းတော်တော်လေးလေးဖြစ်လာမယ်လို့မှန်းပါတယ်ခင်ဗျာကျွန်တော်တို့အနေနဲ့တော့သမရာကြီးသမရာတာဝန်ထမ်းဆောင်တဲ့အခါမှာ Federal Democracy စနစ်ကိုအမြန်ဆုံးအကောင့်တွေပေါ်အောင်ဆောင်ရွက်နိုင်ဖို့အတွက်ဆူတောင်းပြီးမျှော်လင့်နေပါတယ်ခင်ဗျာ
ဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌလှုပ်ရှင်ကလေးကပြက်ပြက်တသားပြောပြက်ပြက်တသားအလုပ်လုပ်ခဲ့တာတွေကိုတွေ့ရတဲ့အတွက်သဘောကျကြိုဆိုကြောင်းပြောပြသူကတော့ပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်မင်းဖြစ်ပါတယ်
သူပြည်သူ့လွှတ်တော်ဥက္ကဋ္ဌလုပ်ခဲ့တဲ့သဘောကြပါလေသဘောကြတဲ့အတွက်ကသူဖြစ်လာလို့လည်းသဘောကြပါလေအဲသူလှုပ်တာကြိုင်တာအဲ့မှာလေတချို့ဟိုဟာလေးတွေမှာကျွန်တော်ဟိုလွှတ်တော် channel တွေပါကြီးတော့သူပြောတာတော့ဆိုတာပြက်ပြက်သားသားနဲ့သူလိုအပ်လိုအပ်တယ်လို့ပြောတတ်တာလေးတွေတွေ့ရတယ်လေလိုအပ်တဲ့အချိန်မှာတော့အဲ့လိုပွင့်ပွင့်လင်းလင်းသူလွှတ်တော်အမတ်တွေလည်းဟိုကလင်းစကားပြောရရင်ဟိုစူရာငေါတာတော့သူလှုပ်တယ်လေအဲ့အဲ့လိုမျိုးတွေဒီတွေ့ပြီးတော့သဘောကြပါလေသူကြိုက်ရင်မကြိုက်တယ်လို့ပြောတာမို့လေနောက်ဥတွေတိုင်းလုံးမယ်လေလူကလည်းဥပ္ပေသမားဆိုတော့လေနော်အဲ့အဲ့ဒါလေးတွေတွေ့ရတော့သဘောကျပါတယ်မြန်သူလည်းပညာရေးနဲ့ပတ်သက်လို့တော့ဟိုလွတ်တော်နဲ့ပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့အားကောင်းနေခင်ဗျာတောက်လျှောက်လေအဲ့တော့သူသမရဖြစ်လာရင်လည်းကျွန်တော်တို့ပညာရေးဝန်ကြီးဌာနနဲ့ဆက်ဆံမှုတွေပူကောင်းမယ်ထင်ပါတယ
်ကြပြဆရာမောင်လင်းရိတ်ကတော့ဦးမြင့်ဟာ1990ရွေးကောက်ပွဲကစပြီးနိုင်ငံရေးသမားအဖြစ်တောက်လျှောက်ပါလာတဲ့တူဦးဖြစ်တယ်လို့သမရတာဝန်ကိုဖိဖိစီစီစွမ်းဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အတွက်ရွေးချယ်ခံရတာလို့ယုံကြည်ကြောင်းပြောပါတယ်
။သမရဖြစ်ခွင့်ရှိတဲ့ NLD ပါတီကသမရဖြစ်တဲ့ဆုံးသူကသမရမဖြစ်ဖဲနဲ့စီစဉ်ရတဲ့အခင်းအကျင်းမှာပထမပိုင်းမှာတော့ဟိုဦးတင်ကျော်ကိုရွေးလိုက်တော့ကဒေါက်တာဆုကြည်ရဲ့ ဝန်ကြီးစိတ်ချဆုံးနဲ့လူတွေအနေနဲ့ဘယ်လိုမှမငြင်းပယ်နိုင်တဲ့ရိုးရိုးအဖြစ်ရောပညာအဖြစ်ရောစသည်အဖြစ်ကွန်ပျူရှိသမရကြီးဖြစ်ဒါကရွေးလိုက်ပြီးတော့အခုဦးဝင်းမြင့်ကိုရွေးတဲ့အခါမှာကျတော့ဒါကတော့နိုင်ငံရေးသမားအဖြစ်1990ရွေးကောက်ပွဲကစပြီးတော့တောက်လျှောက်ပါလာတဲ့သူတစ်ဦးကိုသူ့ရဲ့အကြီးချင်းရသူ့ရဲ့လုံခြုံရေးရသူ့ရဲ့ဖိတ်ချမှုတွေရသမရရဲ့အလုပ်တာဝန်ကိုလည်းတကယ်ပြည်ပြည်စီစီနိုင်ငံရေးသမားတယောက်အနေနဲ့လုံနိုင်တဲ့သူတယောက်ကိုရွေးလိုက်တယ်လို့ကျွန်တော်အဲ့ဒီလိုမြင်ပါတယ်သူလို့တော့ဥက္ကဋ္ဌတယောက်အနေနဲ့သူ့ရဲ့ဆောင်ရွက်ခဲ့တဲ့ဆောင်ရွက်မှုတွေကိုထောက်ပြီးတော့ပြောရမယ်ဆိုရင်တော့သူဒီကန်းတဲ့တက်တန်းမှာအစိုးရအဖွဲ့ကိုတွန်းတွန်းတိုက်တိုက်သူဥဆောင်သွားနိုင်လိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ
်မြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာနှစ်နှစ်တာတက်တန်းအတွင်းအရေးပါတဲ့ဝန်ကြီးတွေဝန်ကြီးချုပ်အပြောင်းအလဲတွေကိုပြုလုပ်ခဲ့ပြီးပါပြီပေးရထားတဲ့တာဝန်တွေကိုဖိဖိစီစီမထမ်းဆောင်နိုင်သူတွေကိုဖယ်ရှားပြီးတာဝန်ယူနိုင်သူတွေနဲ့အစားထိုးတယ်ဆိုပြီးတော့ကြိုးစို့ထောက်ခံတန်တွေကြားရတယ်လို့တချို့အရေးပါတဲ့နေရာတွေမှာအရင်စစ်အစိုးရနောက်ခံပါတီကသူတွေကိုနေရာပေးခဲ့တဲ့အတွက် NLD မှာအဲ့ဒီနေရာတွေအတွက်တာဝန်ထမ်းဆောင်နိုင်တဲ့သူမရှိဘူးလားဆိုတော့မိကုန်းနဲ့ဝေဖန်တဲ့နေလဲထွက်ပေါ်ခဲ့ပါတယ်။အဲ့လိုဝေဖန်တဲ့တွေကြားကပဲ NLD အစိုးရဟာအလွန်ကြီးမားတဲ့အပြောင်းအလဲတစ်ခုအဖြစ်တမရနေရာအပြောင်းအလဲကိုလုပ်ခဲ့ပါပြီ။အခုလိုတရားရေး၊ကျန်းမာရေး၊ပညာရေးနဲ့အမှုပညာနယ်ပယ်ကလူတွေကတမရတဲ့အပေါ်သူအရင်တာဝန်ယူခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌယာဒူးကဆောင်ရွက်ခဲ့မှုတွေအပေါ်အခြေခံပြီးတော့မြော်လင့်ကြိုးဆိုကြပြီမဲ့တန်း90ကျော်သောတာမန်ပြည်သူတွေကအများစုကတော့သမရသည့်ဥဆောင်မဲ့နိုင်ငံရဲ့အပြောင်းအလဲတွေကိုစိတ်ဝင်စားစောင့်ကြည့်ပြီးတော့မြော်လင့်ဆူတောင်းနေုံသာတတ်နိုင်တယ်လို့ပြောဆိုနေကြပါတယ်ရှင်